ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်အရေးအထူးကိုယ်စားမိဆန်ရင်လီကမြန်မာနိုင်ငံကလွတ်လပ်စွာပြောဆိုရေးသားခွင့်နဲ့ပတ်သက်ပြီးတမတော်အပေါ်ဝေဖန်မှုတွေအပေါ်မှာနှိပ်ကွပ်နေတာတွေကိုထောက်ပြခဲ့သလိုရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေမှာဖြစ်ပွားနေတဲ့စစ်ပွဲတွေအတွင်းတမတော်နဲ့ရခိုင်တပ်တော်အေအေတို့ရဲ့အရသားတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေပြုလုပ်နေတာတွေဟာစစ်ရာဇဝတ်မှုကျွလွန်တဲ့အသွင်ကိုရောက်ရှိနေပြီလို့ပြောသွားပါတယ်။ရန်ရင်းလီက2019ခုနှစ်ကဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးရတဲ့အခြေအနေတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။ဒါတွေဟာတပ်မတော်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေဖြစ်တယ်လို့ဆိုပါတယ်။တစ်ဆင့်တည်းမြန်မာနိုင်ငံကိုနိုင်ငံတကာကုညုံ ICC ကိုတင်ဖို့အတွက်ကိုလည်းပြောဆိုသွားပါတယ်။ဒီပြောဆိုမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တိုဆန်းကတော့မြန်မာနိုင်ငံပေါ်မှာ2019ခုနှစ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ဖြစ်စဉ်များအပြီးမှာအပြစ်ရှာအရေးယူဖို့ဆောင်ရွက်ချက်တွေဖြစ်တယ်လို့ပြောပါတယ်
။အဓိကဥတည်ချက်ကတော့တို့ကသိတဲ့အတိုင်းပဲဗျာ။ကျွန်တော်သိတဲ့အတိုင်းကျွန်တော်ရခိုင်ကိစ္စဖြစ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကိုဒီလူခွင့်ရေးကိစ္စအပိုင်းဟလာလူသားချင်းစာနာထောက်ထားမှုကိစ္စအပိုင်းမှာဟိုမူလရွေချက်ကပုံမှန်လင်းလင်းပြောရင်တော့အပြစ်ရှာဖို့တည်းဘလို့ဟိုဟိုပါပေါ့နော်။ဟိုအပြစ်ရှာရမလဲဆိုတာကိုဟိုစီလိုဟိုအပေါက်ရှာပြီးတော့လုပ်နေတဲ့သဘောပဲ။ကျွန်တော်တို့ကအခြေခံအဖြစ်အဲ့လိုပဲသုံးသပ်တယ်။မူလရွေချက်ကတော့ဒါပဲ။ဆိုတော့ဒီဟာပါပဲကျွန်တော်မြင်တာကတော့ဒါဟိုမြတ်တာတဲ့အလားလုံဆောင်ချက်မဟုတ်ဘူးအလားဟိုစကြရေရေချက်ကွာပဲဥတီချက်ရှိရှိနဲ့လုပ်တဲ့ဟာပဲကျွန်တော်အဲ့လိုပဲမြင်ပါတ
ာမြမာတမ်မတ်ကြီးဥဟောက်တူဆန်းပြောပြသွားတာပါအလားတူပဲရခိုင်တပ်တော်အေအေကလည်းသူတို့ပေါ်ဆွဆွဲချက်တွေဟာချင်းပြည်နယ်ကင်တလင်းရွာသားတွေထွက်ပြေးတဲ့ကိစ္စနဲ့ပတ်သက်ပြီးအေအေအဖွဲ့ကဖမ်းထားတယ်ဆိုတာမျိုးချင်းလူအခွင့်အရေးအဖွဲ့ကသတင်းပို့လို့ဖြစ်တယ်လို့ပြောပါတယ
်ကျွန်တော်တို့သိကြတာက CSR ကပို့တာ CSR ကကျွန်တော်တို့ရခိုင်တပ်တို့ဘလဲဝါမျိုးနေသေးမှာရှိနေတာကိုသူကလုံးဝမကျေဘူးဆိုတော့အဲ့ဒါအကြောင်းမို့လို့သူတို့ကနေပြီးတော့ပြောမယ်ဆိုလို့ရှိရင်ဒါဟိုဘေးနာကအပြစ်ကလေးတစ်ခုရမလဲအဲ့ဒါမျိုးသူတို့နေပြီးတော့ဟိုကလုံနေတာရှိတယ်ဆိုတော့ဒီတချို့အဲ့ဒီမှာဒီရွာသားတွေထဲကနေပြီးတော့သူတို့သဘောဆန္ဒနဲ့သူတို့ကသူတို့ပြန်သွားတဲ့လူတွေရှိတယ်နော်အဲ့ဒီနေရာမှာသူတို့ဒီအဲ့ဒီလူတွေကိုသူတို့ကနေပြီးတော့ပြောမယ်ဆိုကျွန်တော်သိကြတော့ကပိုက်ဆံပေးပြီးတော့ကိုခင်ဗျားတို့ငါတို့အကုန်လုံးတာဝန်ယူတယ်ဒီလိုပြောသူတို့ကသူတို့ဖြစ်ရှင်တဲ့စကားကိုသူတို့အဲ့လူတွေကိုအဲ့လူမျိုးပြောခိုင်းတာဆိုတော့အဓိကကတော့ဒီလိုဟိုလူခွင့်ရေးကိုအတုံးချပြီးတော့မှဟိုတစ်ဖက်အဖွဲ့အစည်းပေါ့ဗျာနော်ကျွန်တော်တို့ကိုနေပြီးတော့နိုင်ငံတကာမှာဂုံတရေညှိုးနှိုင်းအောင်နေပြီးတော့အဲ့ဒါမျိုးသူတို့ကလှုပ်ကြံနေတာ
ရခိုင်တပ်တော်ပြန်ကြားရေးတာဝန်ခံခိုင်သုခပြောပြသွားတာပါချင်းလူခွင့်ရေးအဖွဲ့ရဲ့ဆောင်ရွက်ချက်တွေဟာနောက်ွယ်မှာမြမတပ်မတော်ကတွန်းအားပေးမှုတွေပါနေတယ်လို့လည်းပြောသွားပါတယ်ခင်ဗျာ